နိုင်ငံတကာမှာဗန်ဒန်ငွေကြေးမတမာမှုဆိုင်ရာလုပ်ရည်တွေကိုစောင့်ကြည့်နေတဲ့အဖွဲ့ကြီးကမြန်မာနိုင်ငံကိုငွေကြေးမတမာမှုဆိုင်ရာစောင့်ကြည့်နိုင်ငံများဆင်းနေတဲ့တောက်ကြတယ်မှာထည့်သွင်းလိုက်ပြီးမြန်မာနိုင်ငံအနေနဲ့ရွှေသတိကံနယ်မြေကမိုးရေလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝမှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားလုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ် Financial Action Task Force FATF အဖွဲ့ကမြန်မာနိုင်ငံကိုကမ္ဘာငွေကြေးမတမာမှုဆိုင်ရာလုပ်ငန်းတွေစောင့်ကြည့်စီရင် Grey List ထဲမှာအခုသတင်းပတ်အစောပိုင်းကထည့်သွင်းထားကြောင်း Radar သတင်းမှာဖော်ပြပြီးရပိုင်းအကြာမှာအခုလိုစောင့်ကြည့်နိုင်ငံစီရင်တဲ့မြန်မာနိုင်ငံကိုထည့်သွင်းလိုက်တာပါမြန်မာနိုင်ငံအနေနဲ့ငွေကြေးခွာခြားမှုဆိုင်ရာတရားမဝင်လုပ်ရက်တွေကိုဦးစားပေးဆောင်ရွက်ဖို့ကိုလည်း FATF ကတောင်းဆိုလိုက်ပါတယ် FATF ကအခုလိုမြန်မာနိုင်ငံကိုစောင့်ကြည့်နိုင်ငံများစီရင်တဲ့ထည့်သွင်းလိုက်တာနဲ့ပတ်သက်လို့ Radar ကတောက်ချနေမှာဆက်သွယ်မေးမြန်းခဲ့ပေမဲ့အစိုးရတာဝန်ရှိသူတွေကအကြောင်းပြန်ကြားခဲ့ခြင်းမရှိပါဘူးဒါပေမဲ့အခုသတင်းပတ်အတွင်းကျင်းပခဲ့တဲ့ FATF စီးပွားဘက်ကိုတက်ရောက်လာတဲ့ငွေကြေးစုံစမ်းထောက်လိုင်းရေးဌာနအကြီးအကဲဥကြော်ဝင်းသိန်းကတော့မြန်မာအစိုးရအနေနဲ့ငွေကြေးမတမာမှုကိုတိုက်ဖြတ်ဖို့အသေးစိတ်စီမံကိန်းတွေရေးဆွဲထားပြီးဖြစ်ကြောင်းပြောပါတယ်။ပြည်ထောင်နိုင်ငံမှာအခြေဆက်ပြီးနိုင်ငံတကာအစိုးရတွေနဲ့ဖွဲ့စည်းထားတဲ့ FATF ရဲ့ညင်ညာချက်မှာတော့မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေထဲမှာတိုးတက်မှုရှိတာကိုတွေ့ရကြောင်းဖော်ပြထားပါတယ်။တိုးတက်မှုရှိတဲ့ဆိုတဲ့နေရာမှာငွေကြေးမတမာမှုငွေကြေးခေါ်ဝါချမှုကိုတိုက်ဖြတ်မဲ့ဥပဒေတွေလွတ်တော်အတွင်ပြဋ္ဌာန်းတာငွေသားကိုအသုံးပြုတဲ့စီးပွားရေးစနစ်ကိုအခြေခံတဲ့မြန်မာနိုင်ငံအတွင်းကန့်သတ်ချက်အသစ်တွေထုတ်ပြန်တာတွေပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့ငွေကြေးမတမာမှုလုပ်ငန်းတွေနဲ့သက်ဆိုင်တဲ့အရေးပါတဲ့အချက်တွေကိုဆောင်ရွက်မှုဘိုင်းမှာအားနည်းနေသေးတယ်လို့ FATF ရဲ့2018ခုနှစ်ကြေညာချက်မှာဖော်ပြထားပါတယ်။